အမေရိကန်အစိုးပြုတဲ့ရက်30အပြည့်ရဲ့ရေကူယူကရိန်းအစိုးရကထောက်ခံကြောင်းအမေရိကန်နဲ့ယူကရိန်းတို့ကပြောဆိုကြပါတယ်ရုရှားရဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးအမေရိကန်နဲ့ယူကရိန်းတာဝန်ရှိသူတွေဆော်ဒီအာရေဗျနိုင်ငံဂျဒပ်မှာအင်ကာနစ်ကတွေ့ဆုံဆွေးနွေးခဲ့ကြတာပါရုရှားဖက်ဒရေးရှင်းဘက်ကလက်ခံချင်းသုံးရေးအပေါ်မူတည်ပြီးနှစ်ဖက်သဘောတူညီချက်နဲ့တိုးချက်နိုင်မဲ့ရက်30ရာသီအဖြစ်ရဲ့ရေကိုချက်ချင်းချင်းသုံးရေးအမေရိကန်အစိုးပြုချက်ကိုလက်ခံဖို့ယူကရိန်းဘက်ကအစင်းနဲ့ရှေ့ချောင်းဆွေးနွေးပွဲပြီးထုတ်ပြန်တဲ့ပူးရဲချင်ရချက်မှာဖော်ပြပါတယ်ရုရှားရဲ့အပြန်အလှန်ဆောင်ရွက်မှုကငြိမ်းချမ်းရေးရရှိဖို့အတွက်အဓိကကျတဲ့ဆိုတာကိုရုရှားကိုအမေရိကန်ကဆက်သွယ်ပြောဆိုမှာဖြစ်ပါတယ်။ယူကရိန်းအတွက်ထောက်လှမ်းရေးအချက်အလက်မျှဝေမှုဆိုင်းငံ့ထားတာကိုအမေရိကန်ကချက်ချင်းဖယ်ရှားပေးမှာဖြစ်ပြီးလုံခြုံရေးဆိုင်ရာထောက်ပံ့မှုလည်းပြန်လည်ပေးအပ်မယ်အကြောင်းလဲပူးရဲကြေညာချက်မှာဖော်ပြပါတယ်။2022ခုနှစ်အစောပိုင်းမှာရုရှားကယူကရိန်းကိုအပြည့်အဝကျူးကျော်စစ်ဆင်နွှဲခဲ့တာကိုအမေရိကန်ဆိုတာနိုင်ရေးဂျာဝင်ဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွန်းအားပေးဆောင်ရွက်နေချိန်ဂျက်တ်မှာကျင်းပတဲ့အမေရိကန်ယူကရိန်းဆင်နွှဲပွဲမှာတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုနဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့စ်တို့ကဦးဆောင်ခဲ့ကြတာဖြစ်ပါတယ်